ဒီပြည်နိုင်ငံတွင်ကကယ်ဆယ်ရေးအဖွဲ့ White Helmet ကမှပြအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကဲထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရင်နန်းတွေအဆောက်အအုံနဲ့မနေ့စနေနေ့ညကအခီးတဲ့တင်ကားတွေနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီးဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြီးအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံအတွင်းကနေအရက်သားတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုဆန်ရချွင်းချက်နဲ့ကဲထုတ်လာတဲ့ဆီးရီးယားနိုင်ငံသားတွေကိုအစ္စရေးကိုဖျက်ပြီးပို့ဆောင်ပေးခဲ့တာလို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်အောင်စုနဲ့ဥရောပနိုင်ငံတွေဘက်ကပန်ကြားချက်နဲ့အခုလိုကဲထုတ်ပေးခဲ့တာလို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်။အင်းဒီချင်းနိုင်ငံတစ်ခုထံပို့ဆောင်ပေးခဲ့တယ်လို့အစ္စရေးဘက်ကပြောပေမဲ့ဂျော်ဒန်နိုင်ငံလိုတော့ရည်ညွှန်းပြောဆိုခြင်းမရှိပါဘူး။ဂျော်ဒန်နိုင်ငံတဲကကန့်သက်နယ်မြေတစ်ခုမှာဆီးရီးယားတွေကိုထားရှိတဲ့အကြောင်းဂျော်ဒန်နိုင်ငံပိုင်းသတင်းအေဂျင်စီ Petra ကဖော်ပြပါတယ်။ဒီလူတွေကိုသုံးလအတွင်းပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဗြိတိန်၊ဂျာမနီနဲ့ကနေဒါတို့ကသဘောတူထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်။